မင်္ဂလာပါရှင်2024ခုနှစ်ဇူလိုင်လ15ရက်လွတ်လပ်တဲ့အာရှတန် RFA ညပိုင်းစီစဉ်တွေကိုမိဂန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမအဆမ်းမောင်းပါရှင်ဒီနေ့ညပိုင်းစီစဉ်မှာနောက်ဆုံးရသတင်းတွေနဲ့တူလောက်ကန်မြို့လေကြောင်းတိုက်ခိုက်ရတာကြောင့်ထိခိုက်သေဆုံးမှုတွေရှိနေတဲ့အကြောင်းတွေကိုထုတ်လွှင့်သွားပါမယ်။အခုရင်ဆုံးသတင်းတွေကိုတင်ပြပေးပါမယ်ရှင်မန္တလေးမြို့နယ်18မိုင်ခန့်သာဝေးတဲ့မတရားမြို့နယ်ကြောက်တရားရွာနီးမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်မန္တလေးမတရားလမ်းကိုလည်းစစ်ကောင်စီတပ်ကပိတ်ထားလိုက်တယ်လို့ဒေသခံတွေကဇူလိုင်လ15ရက်နေ့ဒီနေ့ပြောပါတယ်ဇူလိုင်လ14ရက်နေ့မနေ့ကစတော့တိုက်ပွဲတွေပြင်းထန်နေတာဖြစ်ပြီးညပိုင်းမှာစစ်ကောင်စီတပ်ကတိုက်ပွဲဖြစ်ရာနေရာတွေကိုလေရင်နဲ့ဘုံကျဲတိုက်ခတ်ခဲ့တယ်လို့မရေယာဒေသခံတအူးကပြောပါတယ်မနေ့ကညပိုင်းမှာစစ်ကောင်စီတပ်ကလေရင်နဲ့ဘုံသီးအလုံး40နီးပါးကျဲချတိုက်ခတ်ခဲ့တယ်လို့လေကြောင်းတိုက်ခတ်မှုတွေကိုစောင့်ကြည့်နေတဲ့ Wallet Information Network အဖွဲ့ကပြောပါတယ်လေကြောင်းတိုက်ခတ်မှုကြောင့်ထိခိုက်သေဆုံးမှုအခြေအနေသိစိတ်ကိုတော့မသိရသေးပါဘူးတိုက်ပွဲတွေကြောင့်မရေယာမြို့နယ်ထဲကဒေသခံတထောင်ခန့်ဟာလည်းနေရဲစွန့်ခွာထွက်ပြေးနေရပါတယ်ရှင်မကွေးတိုင်းကံကောင်းမြို့နယ်လာပို့ရကိုစစ်ကောင်စီတပ်ကဇူလိုင်လ13ရက်နေ့မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အကြမ်းမဖက်အာဏာဖီဆိုင်လှုပ်ရှားမှုမှာပါဝင်တဲ့ CDN ဝန်ထမ်းအမျိုးသမီးတဦးအပါဝင်2ဦးသေဆုံးပြီး14ဦးထဏ်ရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးသူတွေကအထွေထွေအုပ်ချုပ်ရေးဦးစီးဌာန CDN ဝန်ထမ်းအသက်32နှစ်အရွယ်မတ်စင်မမင်းနဲ့အသက်45နှစ်အရွယ်ဦးမြင့်ဆွေဦးဖြစ်ပြီးဒဏ်ရသူတွေထဲမှာတော့ကလေး3ဦးပါဝင်တယ်လို့ဆိုပါတယ်။ကံကောင်းမြို့ခြေဆိုင်စစ်ကောင်စီရဲ့ခလာရ50တရင်ကနေ9မိုင်ခန့်ဝေးတဲ့အဲဒီရွာကိုပြစ်ခတ်ခဲ့တာလို့လာပို့ရွာသားတဦးကပြောပါတယ်။လက်နက်ကြီးကြောင့်နေအိမ်6လုံးခန့်ထိခိုက်ပျက်စီးခဲ့ပြီးဒဏ်ရသူတွေထဲမှာတော့3ဦးကအသက်အန္တရာယ်ဆိုရင်ရတယ်လို့လည်းသူကပြောပါတယ်ရှင်။တိုက်ပွဲတွေရှိနေတဲ့ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့တင်းနိုင်တိုင်းလောင်းလုံမြို့နယ်မှာဝိုင်းရောကတွေဖြစ်ပွားနေပြီးစေဝါမလုံလောက်မှုနဲ့ကြုံနေရတယ်လို့ဒေသခံတွေကဇူလိုင်လ15ရက်နေ့ဒီနေ့မှာပြောပါတယ်။ကြောက်ကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်ကစစ်ကြောင်းထိုးတာ၊ရဲရွာတွေထဲလက်နက်ကြီး drone တွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထွက်ပြေးတင်းရှောင်နေရတာရှိပြီးမတန့်ရှင်းတဲ့ပတ်ဝန်းကျင်ကြောင့်ဝိုင်းရောကတွေဖြစ်နေတာလို့ကရင်အမျိုးသားအစည်းအရုံး KNU ကဒီနေ့မှာထုတ်ပြန်ပါတယ်။စစ်ပေးတင်းရှောင်နေရသူတွေဟာစေဝါနဲ့နေရာထိုင်ခင်းအတွက်အမိုးကာတွေလိုအပ်နေတယ်လို့ဆိုပါတယ်။တိုက်ပွဲတွေရှိနေတဲ့ချင်းပြည်နယ်မင်းတန်ဘလဝနဲ့တွန်းဆန်မြို့နယ်တွေမှာတော့ဝမ်ပြဝမ်လျှော်ယောဂကြောင့်ပြီးခဲ့တဲ့ဇွန်လတလအတွင်းသေဆုံးသူ18ဦးရှိခဲ့တယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ရှင်။ချင်းတွင်းအေရီနဲ့ဒုထောက်ရီမြို့ပေကမြို့ပေါင်း22မြို့မှာစိုးရင်ကြီးမဲ့အထက်ကျော်လွန်နေပြီးရေကြီးရေလျှံမှုတွေကြုံနေရတယ်လို့စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနမိုးဇလဌာနကဇူလိုင်လ15ရက်ဒီနေ့မနေ့မှာထုတ်ပြန်ပါတယ်။ARD မြစ်တကျော်ကစကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေတိုင်းပဲခူးတိုင်းနဲ့ ARD တိုင်းတို့ကမြို့ပေါင်း14မြို့နဲ့ချင်းတွင်းမြစ်မှာတော့မြစ်ထက်ပိုင်းခန်းဒီမြို့ကနေမုံရမြို့အထိမြို့ပေါင်း9မြို့မှာရေကြီးနေတာပါမန္တလေးတိုင်းမြစ်ငယ်မြို့မှာတော့ဒုထောက်ရီမြစ်ရေဟာစိုးရင်ရေမတ်ထက်တပေအကျော်ကိုရောက်ရှိနေပါတယ်ရေကြီးမှုကြောင့်မြဝန်းတလျှောက်ကမြို့ရွာတွေမှာတိနံဆိုင်ခင်းနေတဲ့လန်ဒရာတွေပျက်စီးနေသလိုစာတင်ကျောင်းတွေပိတ်ထားရပြီးဒေသခံတွေအရေးပေါ်ရွှေ့ပြောင်းနေရတယ်လို့ဆိုပါတယ်စစ်ကောင်စီရဲ့မိုးစလဌာနကတော့ရေကြီးရေလျှံဖြစ်နေတဲ့မြို့တွေမှာနောက်တစ်ရက်အတွင်းစိုးရိမ်ရေမှအထက်မှာဆက်လက်တရှိမယ်လို့ခန့်မှန်းထားပါတယ်ရှင်သတင်းတွေကိုတင်ဆက်ပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါမယ်ကိုကန့်တန်လို့လူသိများတဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တမတော် MNDA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းလောက်ကန်မြို့ကိုဇူလိုင်လ14ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်ကလေကြောင်းနဲ့တိုက်ခတ်ခဲ့တာကြောင့်တအူးသေဆုံးပြီး10ယောက်ကျော်ဒဏ်ရာခဲ့ပါတယ်။ဒီအကြောင်းမတ်တဇင်လိုင်းတင်ပြထားပါတယ်ရှင်
။ကိုကန့်တန်လို့လူတီများတဲ့မြမအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDA ကထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းလောက်ကန်မြို့တုံချိန်ဒေသကိုဇူလိုင်လ14ရက်နေ့မနက်2နာရီကျော်မှာစစ်ကောင်စီတပ်ကလေကြောင်းနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံတယောက်သေဆုံးပြီး10ယောက်ကျော်ဒဏ်ရာရခဲ့တယ်လို့လောက်ကန်ဒေသခံတွေကပြောပါတယ်။လောက်ကန်မြို့အဝင်ကြာပန်းအဝိုင်းအနီးက Royal Liver Hotel, တုံချိန် International Hotel, ဖူလီလိုက်အင်တာနက်ရှင်နယ်ဟိုတယ်နဲ့လူနေအိမ်တချို့ကိုဂျက်တိုက်လင်းတစ်စီးနဲ့မိနစ်20ကျော်ပြစ်ခတ်ခဲ့တာလို့ဆိုပါတယ်။ထိခိုက်မှုဖြစ်တဲ့နေရာကိုအပြင်လူဝင်မရအောင်တားမြစ်ထားတာကြောင့်အသေးစိတ်တော့မသိရသေးဘူးလို့အမည်မဖော်လိုတဲ့လောက်ကင်မျိုးမှာကားရဝယ်ရေးလုပ်ငန်းလုပ်ကင်နေသူတယောက်က RFA ကိုပြောပါတယ်
။ဟိုတယ်တွေကတော့တော်တော်ပျက်စီးသွားတယ်။ထိခိုက်ဒဏ်ရာရတဲ့လူတွေကကျွန်တော်ပုံစံရိမှန်တာများတယ်။မှန်စားရိမှန်လို့ဒဏ်ရာရတာများတယ်။အဲပြစ်ခတ်ချိန်တော့အားနားရပါရူပါတယ်ကျွန်တော်တို့နေတဲ့နေရာနဲ့တတော်ဝေးကြတော့မှပပွဲတန်တတော်ယူခြင်းတယ်အခုဖြစ်သွားတဲ့နေရာတွေကိုအပြင်လူမဝင်ရဘူးလို့တားမြစ်ထားတော့အသေးစိတ်ချင်းတွေကိုတော့မတရားသေးဘူ
း MNDA ရဲ့တကူးကန်သတင်းဌာနကတော့လေချောင်းတိုက်ခိုက်မှုကြောင့် CO ရွာကအသက်38နှစ်အရွယ်ဝမ်းဆိုသူတည်ဆုံးခဲ့ပြီးပြည်သူ20ကျော်ကိုဘေးလွယာရွှေ့ပြောင်းပေးခဲ့ရတယ်လို့နေပြည်တော်ရှင်းလင်းရေးဆက်လုပ်နေတယ်လို့ထုတ်ပြန်ထားပါတယ်နိုင်ငံရေးလှိလာသုံးသက်သူဦးတန်းစွန်းနိုင်ကတော့လာရှုမြို့အနည်းကို MNDA ကစီရီအရာချင်းချောင်နေတာကြောင့်လောက်ကန်ကိုလက်တုံပြန်တာဖြစ်နိုင်တယ်လို့သုံးသက်ပါတယ
်။ဦးတော်ပိုင်းကြီးသူကြီးကလည်းကျေကွန်ရန်ညခုစစ်စီရီမှာပါဝင်လာတယ်။နောက်တစ်ခုကအဲဒီမှာသူရဲ့ရည်ချီဆုံးဖြစ်တဲ့လာရှုကိုအကြီးကဦးကြီးပြီးတော့စစ်ကြောင်းကြီးကြောင်းနဲ့တိုက်ခိုက်နေတဲ့အနေအထားကြောင့်အဲဒါကိုတုံ့ပြန်တဲ့အနေနဲ့
အမန်ဒီထိန်းချုပ်ထားတဲ့လောက်ကင်မြို့မှာလူဦးရေ2000ကျော်ပြန်လည်နေထိုင်နေကြပြီးလောက်ကင်ဒေသခံမဟုတ်သူတွေက MNDA ထုတ်ပြီးတဲ့စမကတ်နဲ့ယာယီနေထိုင်ခွင့်သာရကြတာပါဒေသခံတွေဟာလေကြောင်းတက်ခိုက်မှုတွေထပ်ဖြစ်မှာစိုးရိမ်နေကြတယ်လို့မြို့တွင်းမှာလည်းလူသွားလူလာမရှိပဲလုပ်ငန်းခွင်တွေပါပိတ်ထားတယ်လို့ဆိုပါတယ်စစ်ကောင်စီကိုထောက်ခံတဲ့ Telegram Channel တွေမှာတော့MNDA ရဲ့ထိပ်ပိုင်းခေါင်းဆောင်တချို့အဲ့ဒီဟိုတယ်တွေမှာနေထိုင်နေတာကြောင့်လေချောင်းနဲ့ပစ်ခတ်ခဲ့တာလို့យីတာထားကြပါတယ်။လောက်ကမြို့ဟာဆက်သွယ်ရေးဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့်တေဆုံးထိခိုက်သူတွေရဲ့အသေးစိတ်အခြေအနေတွေကို RFA အနေနဲ့တိကျအတိအမပြုနိုင်သေးပါဘူး။ဒီအပေါ်တိတိကျကျသိရဖို့စစ်ကောင်စီရဲ့ရှမ်းပြည်နယ်ပြောခွင့်ရသူစီးပွားရေးဝန်ကြီးဦးခွန်သိမ်းမောင်MNDA ပြောရေးဆိုခွင့်ရှိသူလီကြောင်းဝင်းလို့ခေါ်တဲ့ဦးကျော်နိုင်နဲ့ပြင်ပဆက်ဆံရေးဌာနမှဘုံမှုချုပ်ဖုံးဝင်းနိုင်ကိုအတဖေကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံမဖြေဆိုပါဘူး။လောက်ကင်မြို့ကိုကိုကန့်တက် MNDA က2029စစ်စင်ရေးပထမပိုင်း2လကျော်အကြာ2024ခုနှစ်ဇန်နဝါရီလ5ရက်နေ့မှာပြန်လည်ထိန်းချုပ်ခဲ့တာပဲဖြစ်ပါရဲ့ရှင
်။စစ်ကောင်စီကမှတ်ပုံတင်ခွင့်ပြုထားတဲ့နိုင်ငံရေးပါတီ၄ခုကိုတရုတ်ကွန်မြူနီပါတီကတည်ထောင်ဖိတ်ကြားလိုက်ပါတယ်။ဒီလိုဖိတ်ကြားမှုကမြန်မာနိုင်ငံမှာအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးအတွက်စစ်ကောင်စီကသဘောထားပြော့ပြောင်းလာအောင်တရုတ်နိုင်ငံကကြိုးပမ်းတဲ့သဘောဖြစ်တယ်လို့တရုတ်နိုင်ငံအခြေဆိုင်မြန်မာအရေးလေလာသူဒေါက်တာလှကျော်စောကပြောပါတယ်။ဒီအကြောင်း RFA သတင်းထောက်မရင်မျိုးသူတင်ပြထားပါတယ်ရှင်။
စစ်ကောင်စီကမှတ်ပုံတင်ခွင့်ပြုထားတဲ့နိုင်ငံရေးပါတီ58ပါတီတွေကပါတီ၄ခုနဲ့ဆက်ဆံရေးမြင့်တင်ဖို့ဆိုပြီးတော့လာမယ့်ဇူလိုင်လ20ရက်နေ့ကနေ29ရက်နေ့အထိတရုတ်နိုင်ငံကိုလာရောက်လည်ပတ်ဖို့တရုတ်ကွန်မြူနီပါတီကတည်ထောင်ဖိတ်ကြားထားပါတယ်။ဖိတ်ကြားခံရတဲ့ပါတီတွေကတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီ၊ပြည်သူ့ပါတီ၊ရခိုင်ဦးဆောင်ပါတီနဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီကြားဖြူတို့ဖြစ်ပါတယ်။ဒီခီးစဉ်အတွင်းတရုတ်ကွန်မြူနီပါတီကဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ဖိတ်ကြားခံရတဲ့ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က RFA ကိုပြောပါရယ
်သူတို့ဖိတ်လို့သွားကြတာပါပါတီတစ်ခုချင်းကိုပါတီအမည်နဲ့ဖိတ်တာလေအဲ့တော့ကုမင်းဖက်မှာတော့တရုတ်ပြည်ကွန်မြူနီပါတီရဲ့ကျေးလက်ပါတီတွေဘလို့တိဆောက်ထားတယ်လို့ဆိုတာယူနန်ဒေသရဲ့တိုင်းသားတွေပို့ပြသူတို့ရဲ့အနေထားတွေကိုလစ်လာဖို့ရေသူတို့ခက်ကတောင်အာရှ Expo တခုရှိနေကြအဲ့ဒီအခမ်းအနားကိုတက်ဖို့ရေအဲ့နောက်ပီကင်းကိုသွားမယ်အဓိကတော့ ICPC ကဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဖို့ပါပဲ
ဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးဖြစ်မလဲဆိုတာတော့တရုတ်နိုင်ငံဘက်ကတိကျနာတွေမင်းမြန်လာမှုတွေအပေါ်မှာမူတည်လိမ့်မယ်လို့ဖိတ်ကြားခံရတဲ့နိုင်ငံရေးပါတီတွေကပြောပါတယ်ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့တရုတ်နိုင်ငံကမြန်မာနိုင်ငံရေးပါတီတွေရဲ့အခမ်းကဏ္ဍကိုအာရုံစိုက်လာတာလို့ RFA ကိုပြောပါတယ
်အဓိကကတော့ကျွန်တော်တို့ဒီလက်ရှိပြည်သက်ခါမှာအခုကနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့ဆိုတဲ့အဲ့ဒါကဒီရင်းနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကိုဒါမြို့ပြည်သူ့သမ္မတနိုင်ငံကနေပြီးတော့အာယုံဆိုင်လာတဲ့သဘောလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်
တရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားစာမှာတော့ဒီခီးစဉ်အတွင်းကျိလက်ဒေတာဖွံ့ဖြိုးရေးနဲ့ပိုလန်မှစီမံကိန်းအကောင့်ထယ်ဖို့ဆောင်ရေးတရုတ်နိုင်ငံကကျွမ်းကျင်သူတွေနဲ့အမြင်သဘောချင်းဆွေးနွေးဖလှယ်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရေးပါတီတွေကိုအခုလိုဖိတ်ကြားတွေးဆတာကအားလုံးပါဝင်တဲ့တွေးဆဆွေးနွေးရေးအတွက်စစ်ကောင်စီရဲ့သဘောထားပြော့ပြောင်းလာအောင်တရုတ်နိုင်ငံကကြိုးပမ်းတဲ့သဘောပဲလို့တရုတ်နိုင်ငံအရှေ့ဆိုင်မြန်မာအရေးလည်လာသူဒေါက်တာလှကျော်စောကသုံးသပ်ပါတယ်။
စကောင်စီကိုပြော့လာအောင်သူလုပ်နေတာဗျအဲ့တော့စကောင်စီနဲ့အဆင်ပြေတဲ့ပါတီတွေခေါ်ပြီးတော့ဖိတ်ပြပြီးတော့သူပြမှာကလည်းအဆင်းရဲမှုပွားပြောက်ရေးတွေဘယ်လိုလုပ်တယ်သူတို့ရဲ့ပြည်သူ့အတိုင်းအမြန်ကွန်ကရစ်ကဘာတွေလုပ်တယ်ဆိုတာဟိုနိုင်ငံရေးနည်းတွေနဲ့ပြပြီးတော့အဲ့ဒီလူတွေကနေတဆန်စကောင်စီကိုပြောတဲ့သဘောပဲလေ
ပြီးခဲ့တဲ့ဇူလိုင်လ6ရက်နေ့ကလည်းစစ်ကောင်စီဒုတိယကောင်ဆောင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်အလားတူပြီးခဲ့တဲ့ဇွန်လကုန်ကလည်းတမရဟောင်းဦးသိန်းစိန်ကိုတရုတ်အစိုးရကဖိတ်ကြားတွေ့ဆုံခဲ့ပါတယ်ရှင
် RFA ကဆက်လက်ထုတ်လင်းနေပါတယ်တနိုင်ငံလုံးမှာအမျိုးသမီးတွေတီးတန့်အပျော်တမ်းစုပွဲထားတဲ့မြမရိုးရာချင်းလုံးအသင်းနှစ်သင်းရှိပြီးအဲ့ဒီတဲကအနည်း20ကျော်တက်တန်းရှိတဲ့ Sounds Bay View အမျိုးသမီးချင်းလုံးအသင်းကြောင်းမကြွလန်မျိုးတင်ပြထားပါတယ်ရှင
်မန္တလေးမြို့အမရပူရာမြို့နယ်တနေရာကဆက်ရက်ကန်းတန်တွေကြားမှာအမျိုးသမီး6ယောက်ချင်းလုံးခန့်နေကြတာပါခြေပြားခြေခွင်ဂျူးခနောက်အညတ်တို့နဲ့အချင်းအစကြကြအပေးယူမျှမျှကစားရတဲ့ရိုးရာချင်းလုံးအားကစားနည်းကိုအမျိုးသမီးတွေဒီလိုတီးသန့်စုဖွဲ့ကစားတာမျိုးကရှားပါပါတယ်။ဒီအဖွဲ့ကတော့စေကျော်သက်အရွယ်ကနေအသက်50အရွယ်ကြားအမျိုးသမီး6ယောက်နဲ့စုဖွဲ့ထားတဲ့စောင်းစပယ်ဖြူရိုးရာချင်းလုံးအသင်းဖြစ်ပါတယ်။ဒီအသင်းမှာတကူတော်ဆွမ်းရည်ပြရတဲ့တပင်တိုင်းချင်းအလှခတ်သူကတော့အသက်23နှစ်အရွယ်မတ်မိုးမြင့်ကျယ်ပါ
။ဒီပြတော့မိန်ပေါ့အပြင်တိုင်းဖက်စီပါတတော်နန်းတော်ကလေအိုင်ဝါတတောင်းကြည့်ရောက်လို့ဖက်အပြင်မှာချိန်ခွင်းချိန်ခွင်းလေးကလပ်ပေါ်ရေးဟိုကလင်းမျောစင်ပေါ်ရေးဖက်ရတယ်အဓိကတော့စီပါညင်မှုပါပဲအဓိကစိတ်ညင်ရမယ်စီပါညင်ရ
ဒီအသင်းရဲ့မူလနာမည်ကအမရသူလေးများဖြစ်ပြီးအသင်းတည်ထောင်သူကတော့ဦးကျော်အေးပ
ါတကယ်တယ်ဆိုတာကျင်းပြရတယ်ကဲပြောလဲသူ့လိုမြေသမီးတွေတင်းဖြစ်လာလို့ရတယ်ကဲလူကြီးတွေဖြစ်လာလို့ကဲအ
ဲ့ဒီကနေမှအမရသူလေးများအသင်းမရှိတော့ဘဲစောင်းစပယ်ဖြူဆိုတဲ့နာမည်နဲ့ဦးကျော်အေးရဲ့သမီးဖြစ်သူဒေါ်စုစုလိုင်ကပြန်ဖွဲ့စည်းပြီးတော့ဦးဆောင်နေတာပါတော်စုစုလိုင်ကတော့မျိုးဆက်သစ်ကလေးငယ်တွေကိုအမရပူရာမြို့နယ်အိုးတော်ရက်ကွက်ကျေးသွန်းရက်ကနေအိမ်မှာမြမရိုးရာချင်းလုံးပညာအခမဲ့သင်ပေးနေပါဗျ။တနင်္ဂနွေလုံးမှာမြို့သမီးချင်းလုံးအသင်းဆိုလို့စောင်းစပယ်ဖြူအသင်းနဲ့ဒို6ယောက်အသင်းဆိုပြီးတော့အသင်းနှစ်သင်းပဲရှိပါဗျ။မြမရိုးရာချင်းလုံးပညာဟာဇွဲရှိပြီးတော့သင်ယူလိုစိတ်ပြင်းပြမှတက်မြောက်တဲ့ပညာရဲ့ဖြစ်တယ်လို့လည်းဆိုပါဗျ။အခုတော့ရိုးရာချင်းလုံးပညာကိုတင်ယူလို့တဲ့မျိုးဆက်သစ်ရှားပါလာတယ်လို့ဒေါ်စုစုလိုင်ကပြောပါတယ်
။ခုနောက်ပိုင်းကတော့ဒီချင်းလုံးနဲ့လောက်ဆိုင်စားလို့စိတ်မရတော့ဘူး။ခက်ကြတော့ခက်တော့ဘယ်ခက်မဲ့လို့နဲ့ဘူးဟာလို့နေ။ပြန်ပြတ်သွားမှာဆိုလို့ဒါဟိုကဆရာခနေရတော့ပြန်ခက်မဲ့လို့လူကြီးပြရတယ်ခက်တော့တော့တော့ဘာလို့ပြန်ပြန်မဲ့လို့ဆိုတော့အဲ့လိုပြန်အော်မြမချင်းစင်တာလေဟိုကပြန်မွားနေတာဆိုလေအဲ့မျိုးတုံးပေါ်ပါလေဘူးဘုဇုံကအလုံးလုံးနေ
တာဒီအသင်းတွေဟာနိုင်ငံရေးမတည်ငြိမ်တာကြောင့်ပွဲလမ်းသဘင်တွေနှဲပါလာတဲ့နောက်အရင်လိုနယ်လက်ဖြော်ပြခွင့်မရကြတော့တဲ့အပြင်မြမရိုးရချင်းလုံးပညာစက္ကန့်တင်ယူတဲ့လူငယ်မျိုးဆက်သစ်တွေရှားပါလာတဲ့အခြေအနေနဲ့လည်းရင်ဆိုင်နေကြရပါတယ်ရှင
် RFA ရဲ့စီစဉ်တွေကိုဒီမှာပဲရနာပါစေမြမပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကနေကင်းဝေးကြပါစေရှင်